ပါရီအိုလံပစ်အားကစားပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပြိုင်ပွဲဘောလုံးပွဲကိုစနေနေ့ကကစားရမှာအမေရိကန်အမျိုးသမီးဘောလုံးတင်ကဘရာဇီးကိုတကောခုံးရှိနေအနိုင်ရပြီးရွှေတစိတ်ဆုခူးသွားပါတယ်။အနိုင်ကိုကိုဒုတိယပိုင်း58မိနစ်မှာအမေရိကန်အသင်းရှေ့တန်းလူမလွိုင်းဆွမ်ချန်ကသွင်းယူခဲ့တာဖြစ်ပါတယ်။ဒီပွဲဟာသူ့အတွက်နိုင်ငံကိုစားပြုပွဲတရာပြည့်တဲ့ပွဲပါ။ဘရာဇီးအသင်းဟာပွဲပြီးကနေနာကျင်အချိန်ပေါ်မှာအပိုင်ခေါင်းတိုက်ပြီးဂိုးသွင်းခွင့်ရပေမဲ့အမေရိကန်ဂိုးသမားအလစ်ဆန်နီဟာကကာကွယ်နှံခဲ့တဲ့အတွက်ရှုံးပွဲကိုကျုံရတာပါဒီပွဲကိုအားပေးတဲ့ပရိသတ်တွေထဲမှာနာမည်ကျော်ဟောလိဝုဒ်မင်းသားတောင်ခရုစ်နဲ့အမေရိကန်ဘောလုံးကျယ်ဝန်းဟောင်းမီဂန်ရပီနိုတို့လည်းတွေ့ရပါတယ်ဘရာဇီးအသင်းကနာမည်ကျော်တိုက်စစ်မှုမာတာရီဒါဒါဆီလ်ဗာအသင်းတွေတော့အိုလံပစ်ဘောလုံးပွဲအရှုံးဟာပို့ပြီးတော့ခြေကွဲပွဲဖြစ်ခဲ့ရပါတယ်ကမ္ဘာအကောင်းဆုံးအမျိုးသမီးဘောလုံးသမားစုကို6ကြိမ်တည်းနဲ့ဆုကူးနိုင်ခဲ့တဲ့မာတာဟာအမျိုးသမီးကမ္ဘာဖလားကိုမရခဲ့ဘူးသလိုအိုလံပစ်ပွဲမှာလည်းတစ်ခါမှမနိုင်သေးပါဘူးဒီကနေ့ပြီးဆုံးတော့မယ့်အိုလံပစ်ပြိုင်ပွဲမှာတရုတ်နိုင်ငံကရွှေစိတ်39ခုနဲ့ဦးဆောင်နေပြီးအမေရိကန်ကတော့38ခုနဲ့ဒုတိယနေရာမှာရှိနေပါတယ်